88မျိုးဆက်ចောင်းသားកောင်းဆောင်တွေဖွဲ့စည်းလိုက်တဲ့ပြည်သူ့ပါတီကိုជួសូចောင်းပြပရောက်မြမအရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်မြမနိုင်ငံရေးမှာအခိုင်အမာရှိနေတဲ့ NLD နဲ့ပြည်ခိုင်ဖြိုးပါတီစာရာတွေကိုရှင်ပြိုင်ကြော်တက်နိုင်ဖို့ဆိုရင်လက်ရှိထက်ပိုပြီးជោပန်းအားထုတ်ဖို့လိုတယ်လို့လည်းအကြံပြုကြပါတယ်တိုင်းရင်းသားငြိမ်းချမ်းရေးပြဿနာဖြေရှင်းရေးကိစ္စမှာပြည်သူ့ပါတီကအရင်ပါတီတွေထက်ပိုးပြီးဆွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်မှုတွေလည်းရှိနေတာပါ။ကိုညံဝင်းအောင်ကစူးစီးပြီးတင်ပြထားပါရရှင
်။88မျိုးဆက်ចောင်းသားကောင်းဆောင်အများစုနဲ့ဖွဲ့စည်းတည်ထောင်ထားတဲ့ပြည်သူ့ပါတီကိုလွန်ခဲ့တဲ့ဩဂုတ်လကုန်ပိုင်းကစတင်မှတ်ပုံနေခဲ့ပြီးတဲ့နောက်မနစ်တနင်္လာနေ့တုန်းကရန်ကုန်မဟမ်းမြို့နယ်ယူဇနာတာဝါမှာပြည်သူ့ပါတီဌာနချုပ်ဖွင့်ပွဲကိုကျင်းပခဲ့တာပါ။ပြည်သူ့ပါတီကနိုင်ငံရေးခရီးစတင်ရှောင်းလန်းလိုက်တာကိုကြိုဆိုကြောင်းနဲ့လာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့ဆိုရင်မဟာဗျူဟာကျတဲ့ကြိုးပမ်းမှုတွေရှိဖို့လိုတယ်လို့အမေရိကန်နိုင်ငံနယူးယောက်မှာနေထိုင်တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ဦးမမောင်ကျော်ကပြောပါတယ
်။တို့ဒါဖြည်းဖြည်းမြတ်မြတ်လုပ်သွားဆိုကျွန်တော်ဝင်တာပါပဲ။တို့မှလည်းတော်တော်ကျွမ်းကျင်နေစီတဲ့လူပါပါတယ်။ဒါတို့တက်နိုင်တယ်မှအဆွမ်းကောင်ကျိုးသားကြီးဖြည့်ရှင်းမဲ့လို့ကျွန်တော်ယူဆပါတယ်။တို့မှဒီတိုင်းသားတွေနဲ့ပတ်သက်ပြီးထူးခြားတဲ့ policy ကိုရှိရတော့ကျွန်တော်သိပါတယ်။လက်ရှိပါတီနဲ့မတူတဲ့အခြေအနေကိုရှိရလို့ကျွန်တော်သိရပါတယ်။ဟုတ်ကဲ့ကိုကြီးပြောစကားရအောင်ဆိုတော့သူချိုတွေးထားတဲ့သူ့ရဲ့စီမံကိန်းပေါ့နော်သူ့ရဲ့အကျံစီရတာငင်းချဲရဲ့အတွက်ကိုတော်တော်လေးအထောက်အကူဖြစ်နေတာလို့ကျွန်တော်မြင်ပါတယ်လက်ရှိအာလာရနေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အတိုက်ခံအဆင့်တွေပြောင်းစံခံရေးပါတီဒီအင်အားစုနှစ်ခုကြားနေသူတို့ကထိုးထွက်ရမှာဆိုတော့သူတို့အရန်ကိုစူးစမ်းရမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါတွေကိုဒီဖြည့်ချင်းနိုင်ပြီဆိုတော့ဒါ2020ပဲသူတို့ကအတိုင်းတာဒီရနိုင်တယ်လို့ကျွန်တော်ဆိုလဲပါပဲ
မြန်မာနိုင်ငံရေးမှာစီးပွားရေးပြန်လည်ဦးမော်ဖို့လက်နက်ကန်ညဉ့်ညံရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့အရက်ဖက်အစ်စ်ဖက်ဆက်ဆံရေးစတဲ့ဖြည့်ရှင်းရမယ့်ပြဿနာများစွာရှိတဲ့အထက်ကပြည်သူ့ပါတီအနေနဲ့တိုင်းသားအရေးကိုအလေးထားဆောင်ရွက်လာမယ်လို့မျှော်လင့်သူကတော့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်။အခုအစ်စ်ဖွဲ့လိုက်တဲ့ဒီပြည်သူ့ပါတီဟာအလားအလာကောင်းမယ်ထင်တယ်။အခုကိုကိုကြီးလည်းတိုင်းရင်းသားအရေးကိုဂရုစိုက်တယ်ပုဂ္ဂိုလ်တယောက်ဖြစ်တယ်ဆိုတော့တိုင်းရင်းသားတွေနဲ့လည်းဟိုအဆင်ပြေပါလိမ့်မယ်လို့မျှော်လင့်တယ်အဲ2020ရွေးကောက်ပွဲမှာဆိုရင်အာပြည်သူ့ပါတီဟာ NLD ရောပြည်ခိုင်ဖြိုးကိုတော့သူတို့ပြိုင်နိုင်တယ်လို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့သူတို့မှာနာမည်ရှိထားပြီးသားနောက်လူတွေကလည်းဒီ NLD အစိုးရနိုင်လာပြည်တဲ့နောက်ပိုင်းလဲဦးစီးပွားရေးလဲကျသွားတာရှိတယ်ငင်းချမ်းရေးလဲမရနိုင်ဘူးစစ်တပ်နဲ့လဲတင်မပြေဘူးဆိုတဲ့အခါကျတော့ကျွန်တော်ထင်တာအခုပါတီအစ်စ်ထွက်လာလို့ရှိရင်ပြည်သူလူထုတွေလည်းအဲ့ဒါကိုမျှော်မှန်းပြီးတော့သူတို့ကိုထောက်ခံပါလိမ့်မယ်လို့ကျွန်တော်ထင်တယ
်ပြည်သူပါတီအနေနဲ့နိုင်ငံရဲ့အခြားသောပြဿနာတွေကိုကင်တွယ်ဖို့ဟန်ပြင်းနေတာနဲ့အမျှအရေးကြီးတဲ့စံမာရေးပညာရေးလိုကဏ္ဍတွေမှာပါတီရဲ့မူဝါဒဘယ်လိုရှိသလဲဆိုတာပြည်သူတွေကိုပုံမှန်လင်းလင်းခြားပြဖို့လိုတယ်လို့ကနေဒါနိုင်ငံအယ်ဘာတာဆီကော့လိကတိကဒေါက်တာခင်စောဝင်းကပြောပါတယ်
ဒီပြည်သူပါတီကအခုမှဖြစ်လာတာဆိုတော့ပေါ့နော်ပြည်သူအတွက်ဘယ်လောက်ထိလုပ်ပေးမယ်ဆိုတော့ကျမတို့အဲတိတိကျကျမသိသေးတော့စောင့်ကြည့်ဖို့တော့လိုပါတယ်ဒါပေမဲ့အခုလက်ရှိပြောဆိုနေတာနားထောင်တဲ့အခါမှာဒီကဲဗမာပြည်မှာလိုအပ်နေတဲ့ဒီငင်းချိုင်းနဲ့ပတ်သက်လို့တိုင်းရင်းသားလူမျိုးစုတွေနဲ့နားလည်မှုရပြီးတော့လက်တွဲပူးပေါင်းမှုဆိုရဲအဲဥတီချက်ကလေးပြောနေတာကြားရတယ်ဒါပေမဲ့ဗမာပြည်မှာအရေးတကြီးလိုအပ်နေတဲ့ဒီပညာရေးနဲ့ပတ်သက်လို့ကျန်းမာရေးနဲ့ပတ်သက်တဲ့အဲမူဝါဒတွေရောဘယ်လိုရှိလဲဆိုတာတော့အခုထက်ပို့ပြီးတော့စောင့်ကြည့်ပြီးတော့နားထောင်ဖို့လိုအပ်ပါတယ
်။ဦးကိုကြီးဦးဆောင်တဲ့ပြည်သူ့ပါတီဟာအစောပိုင်းမှာရှီလေးလုံးပြည်သူ့ပါတီဆိုတဲ့နာမည်နဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခဲ့ပေမဲ့ဝိုင်းဝန်းကန့်ကွက်ခဲ့ကြတာကြောင့်ပါတီနာမည်ကိုပြည်သူ့ပါတီအဖြစ်ပြောင်းလဲခဲ့ရပါတယ်။ပြည်သူ့ပါတီထဲမှာတော့88မျိုးဆက်ចောင်းသားកောင်းဆောင်នេះဖြစ်တဲ့ဦးမင်းကိုနိုင်ဦးဂျင်မီဦးသေးကျွဲဦးမြအေးစတဲ့နာမည်ကျော်ပုဂ္ဂိုလ်တွေပါဝင်ခြင်းမရှိပါဘူးဒီပါတီအနေနဲ့ပြည်သူတွေရဲ့လိုအပ်ချက်နှင်နာချက်တွေကိုအလေးထားကာကွယ်သွားမှာဖြစ်သလိုတိုင်းသားပါတီတွေနဲ့နှီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုလည်းထားရှိသွားမယ်လို့ပါတီកောင်းဆောင်တွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်